ကိုဗစ် -19 ကာယောဂါကြောင့်ကျဆင်းနေတဲ့စီးပွားရေးကိုကြကံပေးဖို့အင်ဒိုနီးရှားအစိုးရကစီးပွားရေးဒုထရေးအစီအစဉ်ကိုပြင်ဆင်ထုတ်ပြန်လိုက်ချိန်မှာပဲအင်ဒိုနီးရှားနိုင်ငံထဲမှာစနေနေ့တရက်တည်းကိုရိုနာဗိုင်းရပ်စ်ပိုးကူးစက်သူ1000နီးပါးစံချိန်တင်မြင့်တက်ခဲ့ပါတယ်။မနေ့က24နိုင်ရက်အတွင်းအထူးပြုလူနာသည်993ယောက်ရှိခဲ့လို့စုစုပေါင်းကူးစက်ခံရသူ3000ကျော်နဲ့သေဆုံးသူ1800ကျော်ရှိသွားပြီဖြစ်ပါတယ်။ဒီချိန်ထဲမှာပဲကာယောဂါကြောင့်ကျဆင်းနေတဲ့စီးပွားရေးကိုကြကံပေးဖို့အင်ဒိုနီးရှားအစိုးရကအမေရိကန်ဒေါ်လာ48.6ဘီလီယံတန်ဖိုးရှိတဲ့အထောက်ပံ့အစီအစဉ်တွေကိုကျင်းပခဲ့ပါတယ်။ကျမရဲ့ဆောင်ရှားမှုစနစ်ပိုအားကောင်းလာစေဖို့စားသုံးသူပစ္စည်းဝယ်လူအားကိုမြင့်တက်စေမယ်လူမှုဖူလုံရေးထောက်ပံ့ကျင်းငွေတွေပေးဖို့စီးပွားရေးလုပ်ငန်းတွေဒေဝါလီခံရမယ့်အရေးကာကွယ်ဖို့နဲ့အလုပ်လက်မဲ့တွေကိုအထောက်ပံ့ပေးဖို့အတွက်အစိုးရကဒေါ်လာ48.6ဘီလီယံနဲ့ညီမျှတဲ့689.1 ထရီလီယံရူပီယာအသုံးပြုဖို့ရထားတယ်လို့ဗန်ဒိုင်းဝန်ကြီးရှရီမူလီယာနီအီဒရာဝတီကပြောပါတယ်။ဒီအစီအစဉ်ကြောင့်စီးပွားရေးတိုးတက်မှုနှုန်းကို3ရာခိုင်နှုန်းအထက်မှရှိဖို့ထိန်းထားနိုင်လိမ့်မယ်လို့ပြောလင်းကြောင်းနဲ့အစိုးဆုံးအခြေအနေမှာတော့3.4ရာခိုင်နှုန်းကျဆင်းဖို့ခန့်မှန်းထားကြောင်းဝန်ကြီးအီဒရာဝတီကရုတ်တံသတင်းစာရှင်းလင်းပွဲမှာပြောပါတယ်။ဒီနေ့အင်ဒိုနီးရှားနိုင်ငံရဲ့ပြည်တွင်းသတင်းထုတ်လွှင့်မှုတန်ဖိုး GDP တိုးတက်မှုနှုန်းကအစိုးရကအရင်ခန့်မှန်းထားတဲ့2.3ရာခိုင်နှုန်းထက်ပိုပြီးလျော့နေနိုင်တယ်လို့လည်းသူကပြောပါတယ်။ကာယောဂါကြောင့်ပုံကုန်လုပ်ငန်းရင်းနှီးမြှုပ်နှံမှုနဲ့စားသုံးကုန်ဈေးကွက်တွေကိုရိုက်ခတ်မှုရှိခဲ့တဲ့အင်ဒိုနီးရှားနိုင်ငံမှာဇန်နဝါရီကနေမတ်လပထမ3လပတ်ကာလအတွင်း GDP 2.9ရာခိုင်နှုန်းပဲတိုးတက်ခဲ့လို့ဆယ်စုနှစ်တစ်စုအတွင်းစီးပွားရေးတိုးတက်မှုအနေအကွေဆုံးအခြေအနေနဲ့ရင်ဆိုင်ခဲ့ရပါတယ်ခင်ဗျ။